မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင့်ပမဲ့28ကြိမ်မြောက်ရှစ်တောင်အားချအားကစားပြိုင်ပွဲအတွက်အဆောက်အုံအားကစားကွင်းတွေဆောက်လုပ်ရေးနဲ့အားကစားသမားတွေလေ့ကျင့်တာတွေအပါအဝင်85ရာခိုင်နှုန်းနီးပါအဆင့်သင့်ဖြစ်နေပြီလို့မြန်မာနိုင်ငံအားကစားဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒီဇင်ဘာလမှာကျင့်ပမဲ့အားကစားပွဲတော်မှာစီယက်ခေါ်ရှစ်တောင်အားချအားကစားပြိုင်ပွဲကောင်စီရဲ့စီးမြင့်တဲ့အညီထင်းတဲ့ဂျွန်ဘာကလွဲလို့အားကစား33မျိုးရှင်ပြိုင်ဖို့စီစဉ်ထားတဲ့အကြောင်းမြန်မာအားကစားသမားတွေရည်အသွေးမြင့်မြားရေးအတွက်နိုင်ငံတကာအကူအညီတွေရရှိရပိုပြီးထိရောက်မှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံအားကစားဝန်ကြီးဌာနကပြောဆိုလိုက်တာပါဒေါခင်ဆိုးဝင်းကအားကစားဒုတိယဝန်ကြီးဦးတောင်ထိုက်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်အားကစားပွဲတွေနဲ့ပတ်သက်ပြီးတော့ဦးတောင်ထိုက်တို့အနေနဲ့ပေါ့နော်အားကစားဘယ်နှမျိုးကိုအခုအသေးစားကြကြနေတာစီစဉ်ထားပြီးပါပြီလေရှင်ပြိုင်ဖို့အတွက
်33မျိုးထည့်ထားပါတယ်33မျိုးဆိုတာ South East Asian Federation Council ဆိုတာရှိတယ်အရှိတောင်အာရှအားကစားပြိုင်ပွဲကောင်စီပေါ့နော် SEAGF လို့တူောက်ခေါ်ပါတယ် SEAGF မှာ charter ရှိပါပြီနော် SEAGF နဲ့မှာရေးထားတာရှိတောင်အာရှအားကစားပြိုင်ပွဲတစ်ခုကျင်းပမည်ဆိုရင် Asian နိုင်ငံသည် category 3ခု category A ရေခုံပြင်းတဲ့ဒီရေကူးအားကစား compulsory ဟိုထည့်ကိုထည့်ရမယ်နောက်တစ်ခါ category B ဟို international olympic ကမ္ဘာ olympic အားကစားပြိုင်ပွဲမှာသူထည့်သွင်းတဲ့အားကစားနည်း28နည်းအနက်က not less than 14 sports include လောက်ရမယ် category C traditional sportsများများရှိတယ်ဒီထဲကနေပြီးတော့ not more than 8 sports include lower mass ပဲစီမင်းရှိတယ်ကျွန်တော်တို့ကအဲ့ဒီစီမင်းအတိုင်းပဲအခု category A ကနှစ်ခု category C က6ခုဆိုတော့10ခုအဲ့တော့ကျန်တဲ့23မျိုးက category B တွေကအကောင်အနည်း23မျိုးထည့်ထားတော့စုစုပေါင်း33မျိုးအခုလာမယ့်ဒီဂိမ်းမှာကျွန်တော်တို့ထည့်သွင်းကျင်းပပါမယ်ဒါကလည်းသူတို့တွေဟိုတခြားနိုင်ငံတွေကကိုအားတာလဲအားသာနေမပါဘူးဆိုပြီးတော့ဒါသူတို့ပြောကြတာတကယ်တကယ်တော့သူတို့တွေအင်ရှင်လုတ်ခဲ့တဲ့နှစ်ပေါင်းများစွာမှာလဲကိုအားတာလဲအားသာနေကိုစီမင်းအတွင်းကထည့်ကြတာထုံးစံပါပဲကျွန်တော်တို့အနေနဲ့တော့ International Olympic Sports တွေမထည့်ဖြစ်တာတော့Tennis Ground Tennis နဲ့ Gymnastic မထည့်ဖြစ်ဘူးဒါလည်းကျွန်တော်တို့ခြားအခက်ခဲကြီးကျင်းပရေးအခက်ခဲကြီးပြိုင်ပွဲနေရာအခက်ခဲကြီးကြောင့်ပ
ါတင်းနစ်မထည့်ဖြစ်ဘူးဆိုတာဟိုတင်းနစ်ကွင်းနေမရှိဘူးလို့လည်းပြောတယ်လို့ပြောပါတယ်ဒါမှအများအမြင်နေကြတာတော့ပြိုင်ပွဲဝင်မဲ့အားကစားသမားပေါ့နော်အလုံးလောက်မရှိလို့များလားလို့ပြောကြပါတယ်ရှင
်ဒါကတော့အင်ရှင်ရဲ့အခွင့်အရေးပါပဲပြောဘူးလဲခက်ပါတယ်ပြောကျွန်တော်မေးတော့ကျွန်တော်တော့ပြောတယ်တကယ်တင်းနစ်ဟို organize လုပ်မယ်ဆိုရင်ကျွန်တော်တို့က center court နဲ့နောက်ဘေးမှာဟိုတခြားကို6ခုလောက်ပေါ့သူဘောင်းတင်းနစ်ကို6ခုလောက်ဟို grouping ဟို international standard နဲ့ပြန်လဲတည်ဆောက်အောင်အခုချိန်မှာကျွန်တော်တို့ကအချင်းကလည်းနဲ့ကတ်လာတော့လေတိမ်ပြူကွဲလို့ပါတော့ကြတော့လည်းနဲ့ဟောင်းနေပြီအဲ့တော့နေရာထိုင်ခင်းကျင်းပရေးအခက်ခဲလို့ပဲကျွန်တော်တို့ပြောလို့ပါတယ
်ဂျွန်ဘာနဲ့ပတ်သက်လို့
ဂျွန်ဘာနဲ့ပတ်သက်လို့လည်းကျွန်တော်တို့အဲ့ဒီအခက်ခဲတွေပါပဲအဲ့ဒီလိုပဲကျွန်တော်ဖြေချင်ပါတယ်
အခုလာမယ့်ဒီဇင်ဘာလမှာကျင်းပမယ့်ဒီအရှိတောင်အာရှအားကစားပြိုင်ပွဲကြီးအတွက်မြန်မာနိုင်ငံရဲ့ပြင်ဆင်မှုပေါ့နော်ရာဂိုင်နှုန်းအဖြစ်ပြောမယ်ဆိုရင်ဘလောက်လောက်ပြီးစီးနေပါပြီလဲရှင
်ကျွန်တော်တို့အစအဦးပိုင်းကတော့90ရာဂိုင်နှုန်းဝင်းကျင်လောက်ရောက်နေပါပြီကျန်တဲ့ organization ပေါ့ committee အရရဖွဲ့စည်းပြီးတော့ကို committee နဲ့ကိုဆောင်ရွက်တဲ့ဟာတွေကိုအားလုံးနိုင်ငံတကာအသိမီစူးစမ်းဆောင်ရွက်နေတာတွေလည်း 75% လောက်တော့ပြီးနေပါပြီ။ဒါပေမဲ့6လလောက်အလို့ဆိုတော့အားလုံးပြည့်ပြည့်စုံစုံကျွန်တော်အသင့်ဖြစ်အောင်ကြိုးစားနေပါပဲ
။ဟိုအခုတွေ့နေရတဲ့လောလောဆယ်ဒီပြင်ဆင်မှုတွေတည်းကဦးတောင်ထိုက်အနေနဲ့တွေ့ရတဲ့အခက်အခဲပေါ့နော်အကျက်တဲတွေကရောဘာတွေများရှိပါလဲဥပမာဆိုလို့ရှိရင်ဒါပေါ့အမလို့အမရဖြစ်တာတွေရောရှိပါလားရှင်
။အခြေအနေကတော့မဆိုးပါဘူး။ဟိုအာသာသမားတွေလည်းအားလုံးကပူပန်ကြတာပေါ့ဗျာ။မြန်မာအာသာသမားတွေဟိုအာသာဆွမ်းရည်ဒီအရှိတောင်အရှာခွင်ထဲမှာတခြားနိုင်ငံတွေကိုအဲနိုင်နိုင်ပါမလားစုရစိတ်တွေကိုရခင်ရတဲ့ခြေရစိတ်တွေပို့ပြီးရနိုင်ပါမလားပူပင်ကြတာပေါ့အဲကျွန်တော်တို့မှာတခြားနိုင်ငံတွေလည်းအားသာတဲ့အားသာနည်းတွေရှိတယ်တချို့အားသာနည်းတွေကြတော့လဲဒီအရှင်းမြင့်နိုင်ငံခြားနည်းပြပေါ့ဗျာဒီသူတို့ခေါ်ပြီးတော့အားသာသမားတွေကိုလေ့ကျင့်ပေးမယ်ဒီအပြင်ကျွန်တော်တို့အားသာသမားတွေကိုလည်း joint training အနေနဲ့အခြားနိုင်ငံများကိုသိလို့ပြီးတော့လေ့ကျင့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရခင်အခါများကတဲ့စုရစိတ်ပို့ရပြီးတော့ပြည်သူလူထုအားရချင်အောင် ကျွန်တော်တို့ကြိုးစားဖို့အစီအစဉ်ရှိပါတယ
်အကစားဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးတောင်ထိုက်ကိုဒေါက်ခင်ဆိုးဝင်းတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်